ရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်တွေကရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်နာမှာဒီနေ့မနက်ပိုင်းကပောက်ကွဲပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။လေးစိတ်နာကလုံခြုံရေးစခန်းတစ်ခုပေါ်တယောက်ယောက်ကဘုံနဲ့လှမ်းပစ်ပောက်ခွဲခဲ့ပြီးတဲ့နောက်လုံခြုံရေးတွေကပစ်ခတ်ခဲ့တာလို့အခင်းထွက်တဲ့နားမှာနေတဲ့သူကပြောပါတယ်။ပစ်ခတ်မှုကြောင့်လူငယ်အမျိုးသားတယောက်တေဆုံးခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုမတ်စုမွန်ကပြောပြပေးထားပါတယ်ရှင်
။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာရှိတဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်နာမှာဒီဇင်ဘာလ21ရက်နေ့ဒီကနေ့မနက်9:00နာရီကျော်လောက်ကအသေးစားပောက်ကွဲမှုပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ရန်ကုန်လေးစိတ်နဲ့တိတ်မဝေးတဲ့ဆယ်မိုင်ကုန်းထိန်သားကလုံခြုံရေးကင်းစခန်းရှိတဲ့နေရာကိုဘုံးနဲ့လာပစ်တဲ့အတွက်ပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးယူထားတဲ့တပ်ဖွဲ့တွေကတနက်နဲ့15ကျက်ထက်မနည်းပစ်ခတ်တာကြောင့်လူငယ်အမျိုးသားတအူအဲ့ဒီနားမှာပွဲချင်းပြီးပြီးတော့အသက်ဆုံးသွားတယ်လို့အဲ့ဒီနားမှာနေသူကအခုလိုပြောပြပါဗျာ။
ကျွန်တော်စီမှာအဲ့ဒီနေရာကိုလည်းအချိန်လေးတွားကြည့်ပါလို့တော့တွားတော့အဲ့ဒီလုံကတော့ဒီကားနဲ့ပြေးရတယ်။လမ်းပေါ်မှာစစ်တာသေးတာလောက်ပဲရှိကြတာပေါ့။ကျွန်တော်တို့ဘေးကမင်းကြီးတလောက်ဆိုရင်အဲ့ဒီ9နာရီကျော်လောက်ပေါ့နော်9:15ဝန်းကျင်အဲ့ဒီလောက်ပဲရှိပါတော့အနားမှာအတန်ကြားလို့တွားကြည့်တော့ဘုံပြစ်တာလို့ပြောတယ်ပြီးတော့အကြည့်ကြတာဟောလို့ရှိတယ်15ကျက်ကျော်လာတော့ရှိတယ်ပေါ့နော်ပြစ်တာပြန်လာကြည့်တာမဟုတ်ဘူးဘာပဲကြည့်တာပေါ့နော်တောင်လေးဘက်ကဒီဘုံတစ်လုံးပဲလာပြစ်သွားတော့နော်ပြစ်ပြီးတော့ဟိုဘက်နေလမ်းပြစ်တယ်ပြစ်တော့ဒီကင်းထဲနေလမ်းပြစ်တာပေါ့ကင်းထဲနေလမ်းပြစ်တော့ထိသွားတယ်ထိရတာအောင်မှဆက်ပြစ်တာပြီးတော့ကောင်းလဲသွားတဲ့အချိန်မှာဝိုင်းပြစ်တော့ဟိုအဲ့ဒီနောက်မှာပေါ်ကြီးကြီးနဲ့တိတ်တယ်လို့တော့ပြောတယ်ဒါပေမဲ့အဲ့ဒီလူကဟိုဘုံကကြည့်တဲ့လူလားဘူးလည်းဆိုတာတော့ဘူးမတော့မသိဘူးနော်သူကတော့ဆံမန်းကြည့်သွားလို့လဲသွားတယ်ဖြတ်ပြတယ်တိတ်တော့မှလာတာဘုံကြည့်တယ်လို့သူဆံမန်းပြောရတာပဲရှိတာ
ပောက်ကွဲမှုအတွင်းမှာတေဆုံးထိခိုက်မှုရှိသလားဘလောက်အတိုင်းတာအပြည့်အစုံဖြစ်ခဲ့တယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိခတ်မှုကြောင့်တေဆုံးသူဟာလည်းဘုံကိုလာပြတဲ့သူဟုတ်မဟုတ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုလိုပောက်ကွဲတိခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ double cap စစ်ကားတွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးစစ်ဆေးခဲ့တယ်လို့ဒေသခံကပြောပြပါတယ
်ကြည့်နေချင်းတို့ကလမ်းပိတ်လိုက်တယ်ပြီးတော့ကျွန်တော်ဆစ်မိုက်ကားဆိုရင်ဒီစီကားတွေရှင်းလာတယ်ဆင်းပြီးတော့လမ်းပိတ်တော့ဟိုဘာနိုင်ဝလာတော့ဆက်လိုက်ကြအောင်နော်ဆက်ပြီးတော့ဟိုဟာအဲ့ဒီဆက်နေတဲ့အချိန်မှာအလောင်းလာကောက်ပါလေကောက်ပြီးတော့လမ်းပြန်ဖွင့်ပေးလိုက်တော့ကျွန်တော်ထိတတ်လာတော့
ဆရာတော်တိမ်မှုကိုစန့်ကျင်တဲ့အနေနဲ့လက်နက်ကင်စန့်ကျင်လှုပ်ရှားမှုတွေရှိနေတဲ့မြန်မာနိုင်ငံမှာအခုလိုမျိုးဖောက်ခွဲပစ်ခတ်တိုက်ခတ်မှုတွေကမကြာခဏဆိုသလိုဖြစ်နေတာပါစစ်တပ်လုံခြုံရေးတင်းကျပ်တဲ့ရန်ကုန်ပြည်ပြည်ဆိုင်ရာလေးစိတ်နာမှာလုံခြုံရေးတွေပေါ်တိုက်ခတ်မှုကတော့အခုကပထမဆုံးအကြိမ်လို့ပြောလို့ရနိုင်ပါတယ်ရှင်